ကိုဗစ် -19 တတိယလိုင်းကြံကိုရင်ဆိုင်နေရဆဲဖြစ်တဲ့မြန်မာနိုင်ငံမှာစစ်ကောင်စီကျန်းမာရေးဌာနရဲ့ဒီနေ့ည7နာရီထုတ်ပြန်ချက်အရကတော့လွန်ခဲ့တဲ့24နာရီအတွင်းဓာတ်ခွဲစမ်းသပ်မှုပေါင်း 19,630 ခုစစ်ဆေးခဲ့တာမှာရောဂါပိုးကူးစက်သူ 1,448 ဦးထပ်မံတည်ပြုပါတယ်လွန်ခဲ့တဲ့24နှစ်အတွင်းသိဆုံးသူကတော့36ဦးရှိတဲ့အကြောင်းဖော်ပြထားပြီးဒီကနေ့ဆင်းရဲပါဆိုရင်မြန်မာနိုင်ငံမှာကိုဗစ် -19 ရောဂါကြောင့်သိဆုံးသူစုစုပေါင်း 18,000 ကျော်ရှိသွားပါပြီ။ဒီကနေ့ထိတက်ခွဲစမ်းသပ်မှုပေါင်း 44 တန်းကျော်စစ်ဆေးပြီးစီးခဲ့တာမှာရောဂါကူးစက်သူစုစုပေါင်းကတော့ 4,800 ကျော်ရှိတယ်လို့ဖော်ပြထားပါတယ်။ကျောင်းဝင်ကျောင်းကြီးပညာရှင်တွေကတော့မြန်မာနိုင်ငံမှာယောဂါရှာဖွေစမ်းသပ်ဆစ်ဆဲမှုတွေအလုံးလောက်မရှိသေးတာကာကွယ်ဆေးထိုးပြီးသူရေအတွက်နေတာနဲ့ကျောင်းဝင်ဆောင်ရှောက်မှုအားနေရာတွေကိုထောက်ပြပြီးအမေရိကန်ကူးစက်မှုနဲ့တည်ဆုံမှုအရေအတွက်ဟာကျောင်းဝင်ဌာနကထုတ်ပြန်ရှင်းရတဲ့အများကြီးပုံနိုင်တယ်လို့ပြောဆိုကြပါတယ်။ပြီးခဲ့တဲ့ဇွန်လကုန်ပိုင်းမှာစတင်ခဲ့တဲ့ COVID-19 တတိယလိုင်းကြောင့်ဇူလိုင်လအတွင်းမှာကူးစက်တည်ဆုံမှုတွေအများဆုံးဖြစ်ခဲ့ပြီးအခုနောက်ပိုင်းကူးစက်သူနဲ့တည်ဆုံသူရေအတွက်ရောကျလာတယ်ဆိုပေမဲ့နေ့စဉ်ကူးစက်တည်ဆုံမှုတွေဆက်ရှိနေစေဖြစ်တာမို့ဒီလိုကြောင့်မှယောဂအန္တရာယ်မပေါ်စေရင်ကျန်းမာရေးပညာရှင်တွေကသတိပေးနေကြပါတယ်။စစ်ကောင်စီကတော့ကာကွယ်ဆေးထိုးအစီအစဉ်တွေတိုးမြှင့်လှုပ်ဆောင်နေတဲ့အကြောင်းပြောဆိုထားပြီးဒီနေ့အတွင်းနိုင်ငံလူဦးရေတဝက်လောက်ထိကာကွယ်ဆေးထိုးပေးနိုင်ဖို့ရည်မှန်းလှုပ်ဆောင်နေရဲဆိုပြီးတော့ပြောပါတယ်။ကျန်းမာရေးဌာနအစီအစဉ်အရလက်ရှိမြန်မာနိုင်ငံမှာကာကွယ်ဆေးထိုးပြီးသူစုစုပေါင်း8တန်းကျော်ရှိပြီးဒီထဲမှာ3တန်းကျော်ကကာကွယ်ဆေးနှလုံးအပြည့်ထိုးပြီးသားတွေဖြစ်ပြီးတော့4တန်းကျော်ကတော့ပထမတစ်ကြိမ်ထိုးပြီးသူတွေဖြစ်ပါလိမ့်ရှင်။